လူငယ်တွေဟာစွန်စားခြင်းစိတ်တီထွင်စမ်းသစ်ခြင်းစိတ်နဲ့ပရာဟိတဆိုတဲ့အများကျိုးဆောင်ရွက်ခြင်းစိတ်တွေရှိကြပါတယ်။ကိုဖြိုးစော်ဦးဟာလူငယ်တယောက်ပြီးပြီးခေတ်စနစ်အသက်တစ်ခုကိုတောင်းတနေသူတယောက်ဖြစ်သလိုပရာဟိတလုပ်ငန်းတွေမှာလည်းပါဝင်နေသူတယောက်ပါ။သူဟာကိုယ်တိုင်ရင်ဆိုင်နေရတဲ့ပညာရေးစနစ်ကိုစိတ်ပြတ်နေသူတယောက်ဖြစ်ပါတယ်။ဒါကြောင့်ပညာရေးစနစ်ပေါ်သူခံစားချက်ကိုမေးကြည့်တော့ကိုဖြိုးစော်ဦးကအခုလိုပြောပြပါတယ်။
ကျွန်တော်တို့ပညာတင်ကြားရတယ်။ဒါပေမဲ့ကျွန်တော်တို့မှာလက်လက်ဆက်ပညာတင်ကြားခွင့်မရှိဘူး။အာနာပိုင်းလေးချုပ်တိုင်မှုအောက်ကနေကျွန်တော်တို့သွားရတယ်။ဆရာကြီးကတာပြင်ဒါပဲသွားရတယ်။ကျွန်တော်တို့ဆရာအောင်တဲ့အခါမှာကျွန်တော်တို့ကိုဒီအမတ်အနေထားနဲ့ခွဲတဲ့အနေထားရှိတယ်။အဓိကတော့ကျွန်တော်တို့ဒီဆယ်တန်းဖြည့်ပြီးတဲ့အခါမှာကျွန်တော်တို့ဒီတက်ချင်တဲ့ဒီစားပါတော့ကျွန်တော်တို့ဒီဆယ်တန်းဖြည့်တဲ့အခါမှာကျွန်တော်တို့အမတ်ကစီးတောင်းကိုမမီခဲ့ဘူး။မမီခဲ့ဘူးဆိုတော့မှကျွန်တော်တို့တကယ်ဝါသနာပါနေတာတကယ်တက်ချင်နေတာစီးတောင်းဖြစ်တဲ့အတွက်ကျွန်တော်တို့ကစီးတောင်းမှာကျွန်တော်တို့ဝင်ဝဲ address ချင်တယ်။ကျွန်တော် address အောင်နေဆိုရင်ကျွန်တော်ကစီးတောင်းတက်ခွင့်ရှိရမယ်။အဲ့လိုအမတ်နဲ့ခွဲတာမဟုတ်ခဲနဲ့ဒီကုတ္တချင်းလေးအစမ်းပညာကိုကျွန်တော်တို့ရဲ့ address ဖြည့်ပြီးတော့ကျွန်တော်တို့ဒီမှာတက်ခွင့်ရှိရမယ်။အဲဒီဟာမျိုးပညာရေးကဏ္ဍအရကျွန်တော်တို့လုပ်ချင်တယ်
။သူဟာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်မုံရွာခရိုင်ရဲ့ပြန်ကြားရေးတာဝန်ကတယောက်ဖြစ်သလိုဒီမိုကရေစီပညာရေးခီးရှေချီတက်ပွဲမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။အဲဒီဆောင်ရွက်ချက်ကိုလည်းသူကအခုလိုပြောပြပါတယ
်။ကျွန်တော်တို့မန်လေးကနေရန်ကုန်တော့သတိမှာပါဝင်ခဲ့တယ်။အဓိကပါဝင်ခဲ့တာတော့ဒီပညာရေးအလေထားအရလက်လက်ခွဲရှိနေတယ်။အဲ့ဒီအချက်တွေကြောင့်ကျွန်တော်ဒီမန်လေးရန်ကုန်တိုင်းဆိုင်ပေါ်မှာကျွန်တော်ပါခဲ့တယ်။ဒီမှာဆက်ပြီးတော့ဈေးတဲ့အချိန်မှာကျွန်တော်ရှိခဲ့ဒါပေမဲ့ဒေကန်နေရဲ့အကူအညီမှုနဲ့ကျွန်တော်လွတ်မြောက်ခဲ့ရပေါ့
ခုတလုံးမှာတော့ဗမာပြည်တဝန်းရေဘေးဒုက္ခတွေကြုံနေရတဲ့အတွက်ကုဖြိုးစော်ဦးဟာပြီးခဲ့တဲ့သတင်းဘက်ကစကိုင်းတိုင်းကောလင်းနယ်ဘက်ကရေဘေးဒုက္ခတွေရရှိသွားပြီးကူညီခဲ့ပါတယ်အဲ့ဒီတွေ့ကြုံတွေရာအာနာပိုင်တွေရဲ့ကျိုးနီစနစ်ကြောင့်ဒေသခံတွေရဲ့လိုအပ်ချက်ကိုဖြည့်တဲ့အခါမှာအခက်အခဲတွေတွေ့ရတယ်လို့သူကပြောပြပါတယ
်ကျွန်တော်လောလောဆယ်မှာဒီရေဘေးဒေသတွေလိုက်ကြည့်နေနေရတော့ကျွန်တော်ကောလင်းမြို့နယ်ကိုသွားခဲ့တယ်ကျွန်တော်တို့တောင်ရာကြီးရောစက်ကြီးချင်းကျွန်တော်ရောက်ခဲ့တာအဲ့တင်အောင်ရောက်ခဲ့တာပေါ့ဒီကအခက်အခဲတွေတွေ့ခဲ့တာကတော့သူတို့နေကန်ဒီမှာသူတို့စားရမရှိတောက်ရရေမရှိမရှိတဲ့အပေါ်မှာအဓိကတောင်းရှိရတော့ဆိုးရပဲအဲ့ဒါမဲ့အစိုးရအနေနဲ့ကျွန်တော်တည်တော့ဆိုရင်ဒီကောလင်းမြို့နယ်ဘက်မှာဆိုရင်ဒီအစိုးရရဲ့စစ်မှုဝင်ကြီးရဲ့အားလုံးပေါင်းပြီးတော့တူရန်ထားတယ်ဆိုတာတရင်ကနေပဲထုတ်ပြန်ထားတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ရောက်လာဆိုတဲ့အခါမှာမရဘူး။ဟိုကျွန်တော်တို့လူတွေတွားလူရဲ့လူရဲ့အခါမှာလည်းကျွန်တော်အဲ့မှာအလူခံဌာနဆိုတာရှိတယ်။အလူခံဌာနဆိုတာမျိုးကြီးမှာကျွန်တော်ပစ္စည်းတွေပါအဲ့ရတယ်။အဲ့ရတဲ့အခါမှာပစ္စည်းတွေအထားခဲ့တယ်။အထားခဲ့ပြီးတော့ကျွန်တော်တို့တကယ်တော့ရောက်တဲ့နေရာတွေကိုကျွန်တော်ပေးထားခဲ့တဲ့ပစ္စည်းတွေတကယ်တော့မရဘူး။အဲဒါမျိုးကြီးအဆရှိလူတွေပေါ့အိုးအစားလည်းမရှိကြတော့ဘူး။ညအိမ်ရဲ့ဆောင်ကိန်းချင်တော်လည်းမရှိကြတော့ဘူး။ဒါတို့တွေကခက်ခဲကြီးကျွန်တော်ကိုယ်တိုင်လည်းတွေ့ခဲ့ရတယ်။တွေ့ခဲ့ရတဲ့အခါမှာအဓိကတော့အစိုးရပါပဲ။ဒီအစိုးရကဘယ်တော့နေလို့လုပ်တယ်ဆိုရင်ရှင်းရှင်းကနေချက်ရတယ်။ချက်ရတဲ့အခါမှာသူကအချင်းချင်းချက်ရတဲ့ဂျားထဲမှာတစ်ဆင့်ကိုဖြတ်ပြီးဆိုရင်တစ်ဆင့်တော့ဝါတစ်ဆင့်ကိုဖြတ်ပြီးဆိုရင်တစ်ဆင့်တော့ဝါအဲ့လိုအနေထားရတဲ့နေရာမှာတကယ်တမ်းနောက်ဆုံးဒုက္ခရောက်သွားတာပြည်ပြီးပဲ။
ဒီနေ့ခေတ်ကိုနဲ့ခေတ်ပြိုင်လူငယ်တွေနဲ့ပတ်သက်လို့အားရတာနဲ့အားမရတာကိုနှိုင်းရှင်ပြောပြပါအောင်ဆိုတော့ကိုဖြိုးစော်ဦးကသူ့အမြင်ကိုအခုလိုဆိုပါတယ်
။ကျုပ်လူငယ်တွေမှာအဓိကကတော့မိဘပြည်ရဲ့ပတ်စံကိုထိုင်ကျုံနေကြတယ်။တချို့ဆိုရင်ကျွန်တော်တို့ဒီလက်ဖက်လူတိုင်းကိုလကားထိုင်ကြတယ်။တချို့ဆိုရင်အရက်ဆိုင်မှာအချိန်ကုန်ကြတယ်ဒီလူငယ်တွေများတယ်။ဟောဒီလိုလူငယ်တွေအနေနဲ့အရက်တောက်မဲ့အစားကျွန်တော်အဲ့ပတ်စံတွေကျွန်တော်တို့ထူထားမယ်။ထူပြီးတော့ကျွန်တော်တို့လူငယ်ပေါ်ပြီးတခုအနေနဲ့ဖြစ်လာအောင်ကြိုးစားကြမယ်။ကျေကျွန်တော်တို့တကယ်အကူအညီလိုတဲ့နေရာတွေမှာကျွန်တော်တို့ဒီ project အနေနဲ့လိုက်လို့နေဆိုရင်အဲဒီလူငယ်တွေလေးနဲ့စိတ်ဓာတ်လေးတွေလည်းပုံပြီးတော့ကောင်းပါလာမယ်သူတို့တည်းလူမျိုးဆက်တယ်တွေပုံပြီးခြေကျလာမယ်အဲ့လိုမျိုးလည်းချစ်ချစ်ကျင်နေအခုနောက်ပိုင်းလူငယ်တော်တော်များများတော့ဘယ်ကိစ္စပဲဖြစ်နေနေလမ်းဘေးမှာလူကြီးတယောက်ဟိုလမ်းရှောင်ရင်းနဲ့မူးနေတယ်ဆိုတော့မှဟိုကျွန်တော်တို့ရဟာဒီလူကြီးကဘာကြောင့်မူးလို့ဟိုထားပါတော့လူကြီးရောကအကျမကြီးကဒီလဲသွားပေမဲ့ဟိုတချို့လူငယ်တွေကတော့ဒီလူရက်တောက်ထားလို့မူးနေတာပဲငောင်းနဲ့မဆိုင်ပါဘူးဆိုတော့အဲ့လိုမျိုးနဲ့ရှောင်သွားကြတာရှိတယ်။အဲ့အမျိုးမျိုးမလို့ဆင်းနေဟိုကျွန်တော်တို့ရောဒီလူတယောက်ဘာကြောင့်မလဲလဲ။ငါတို့ပြင်ရမှာပါပဲဆိုလားဆိုရစိတ်ရနဲ့ပြင်ရမျိုးကြီးကျွန်တော်ဒါမျိုးချစ်ချစ်ချင်တယ်။တချို့လူတွေကလမ်းမကိုရောက်နေတဲ့လူတွေရှိတယ်။အဲ့လူတွေလည်းပြင်ပြီးတော့ကျွန်တော်တို့ဒီ private လုပ်ငန်းတွေမှာပါဝင်ကြည့်ချင်တယ်။သူလည်းအနည်းစုကတော့ကျွန်တော်မြင်တွေ့နေရတာကတော့အောက်ပါလေ။သူတချို့ဆိုရင် private လုပ်ငန်းတွေလိုက်လိုက်ကြတယ်။တချို့ရွာတွေမှာစတင်ကြောင်းမရှိအောင်သူတို့ရဲ့အဲ့ရွာတွေတော့ပြီးစတင်ပေးရမျိုးကျွန်တော်တွေ့နေရတာရှိတယ်။ ပြီးတော့လူငယ်ဖွဲ့စည်းကျောင်းသားတွေစုပေါင်းပြီးတဲ့အခါမှာတကယ်ကိုလိုအပ်နေတဲ့ကြာလေးတွေဟိုတကယ်ကိုအခက်အခဲဖြစ်နေတဲ့မိသားစုတွေကိုလည်းယူကြည့်ရမျိုးလေးရှိတယ်အဲ့လိုမျိုးလေးအရင်မြင်တွေ့နေရတာလဲကျွန်တော်တို့ဒီနဲ့ပါတယ်
ဒါမြင်စနစ်ပြောင်းဖို့အတွက်ပညာရေးပြောင်းဖို့လိုအပ်တယ်လို့သူခံချက်ကိုလည်းပြောပြပါတယ
်စနစ်အနေထားအရတော့ကျွန်တော်အမြင်အရတော့ဘာမှတည်ကြောင်းလဲလာတော့တည်မရှိသေးဘူးဒီလိုနဲ့တစ်ခါကလေးကအခုကြည့်ပြီးတော့ကြောင်းနေတယ်ကြောင်းနေတယ်လည်းပဇက်ကနေပဲကြောင်းနေနေရတယ်ကျွန်တော်ဘာမှလည်းဒီကြောင်းလဲလာတော့တည်မရှိသေးဘူးဟိုကျွန်တော်တို့လည်းလက်တွေ့ကြည့်နေရတာပဲကျွန်တော်နိုင်ငံဒီနေရာတော့အဓိကတော့ပညာရေးစနစ်ကြီးကြောင်းလဲအောင်ရေတည်ရင်ရေလောရမယ်။ကောင်းမွန်တဲ့ပညာရေးစနစ်ရပြီဆိုရင်ကျွန်တော်နိုင်ငံကအထောက်အကူပြန်ပြီးကြောင်းလဲပါမယ်လို့ကျွန်တော်ဒီလိုအိမ်မှာကတော့ထင်ပါတယ
်။ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်မုံရွာခရိုင်ရဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးစော်ဦးရဲ့ဖြတ်သန်းမှုဘဝအတွေ့အကြုံတချို့နဲ့စိတ်ကူးစိတ်သာတချို့ကိုကြားခဲ့ရတာပါခင်ဗျာ
။တငယ်ချင်းSe senden doğa niye çömey bazı Aum niye bazı Dikade yama kadile Çöp yalay bole Boyun çeyin ağaç yıkı Cembin